ဒီမိုကရေစီရဲ့တကြွလှုပ်ရှားသူများကွန်ရက်ဟာဒီကနေ့ရန်ကုန်မြို့မြင်းနီကုန်းပန်းချံမှာစုရက်လုပ်ပြီးဘာကရလန်ဓမစေရီလန်လစ်လန်ရွှေကုန်းနိုင်လန်တွေကနေဗဟန်းမြို့နယ်ဘိုးစိမ်မှန်ကွင်းအထိလန်လျှောက်ဆန္ဒပြတောင်းဆိုခဲ့ကြတာပါ2008ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်436နိုင်ငံတော်သမ္မတဟာစည်ရင်အမြင်ရှိရမယ်ဆိုတဲ့ပုံမှန်59ခါကြီးသမ္မတလောင်းရဲ့မိသားစုဝင်တွေဟာနိုင်ငံသားဖြစ်ရမယ်ဆိုတဲ့ပုံမှန်59စာလုံးတို့ကိုအဓိကထားပြင်ဆင်ဖို့ဆန္ဒပြလှုပ်ရှားသူတွေကတောင်းဆိုကြတာဖြစ်ပါတယ်။ဒီကနေ့ဆန္ဒပြပွဲမှာပါဝင်တဲ့ဥပမြင့်ကဆန္ဒပြတဲ့အကြောင်းရင်းကိုအခုလိုပြောပါတယ်
။ဒီလိုလှုပ်ရှားမှုတွေဟာပူပေါင်းဆောင်ရွက်မှာရမယ်ဆိုတာဘဘတို့လည်းယုံကြည်တဲ့အတွက်ဖွဲ့ပေါင်း39ဘွဲ့လောက်နဲ့ဘဘတို့ဟာပူပေါင်းပြီးတော့ဒီဘွဲ့ကြီးကိုစီစဉ်တာပဲဖြစ်ပါလေစီစဉ်တဲ့အခါကျတော့မြေနေကုန်းဒီပန်းညာနေပြီးတော့ဘုဆိုင်မှာအာသွားတော့ပေါင်းမယ်အဲ့ဒီမှာဟောပြောကြမယ်ဟောပြောတဲ့ပုံကိုတရတော့မင်းအစရာရယ်စာရေးဆရာမကြီးဒေါ်မဲငွေဥရယ်နောက်တော့ဟာကိုထွန်းထွန်းကျော်ရယ်တို့ကတော့အခုလောလောဆယ်မှာ confirm ဖြစ်နေတဲ့အဲပုံကိုတွေပေါ့နော်သူတို့ကနေတော့ဟောပြောကြပါလိမ့်မယ်
စနပြပွဲကိုဥဆောင်တဲ့ဒီမိုကရေစီရေးတကြွလှုပ်ရှားသူများကွန်ရက်ဟာပြီးခဲ့တဲ့ဇွန်လတုန်းကအခုလို2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုအတွက်စနပြတောင်းဆိုပွဲတစ်ခုကိုတန်လင်းမြို့နယ်မှာပြုလုပ်ခဲ့ပါသေးတယ်2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်ဘဲထားမယ်ဆိုရင်ပြည်သူတွေဟာတမတော်အပေါ်မှာတန်ရာရှိလာမှာဖြစ်ပြီးတော့ဒီဥပဒေဟာစစ်အစိုးရကိုအသာစီးအုပ်ချုပ်ခွင့်ပေးထားတာဖြစ်တဲ့အတွက်စစ်မှန်တဲ့ဒီမိုကရေစီမရရှိနိုင်ဘူးလို့ဒီအဖွဲ့ကကြေညာချက်တစ်စောင်ကိုလည်းထုတ်ပြန်ထားပြီးဖြစ်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဆန္ဒပြပွဲတွေကိုမကြာခဏပြုလုပ်နေတာဟာပြည်သူတွေရဲ့အတန်ကိုအစိုးရကကြားစေကျင်နာတာဖြစ်တဲ့အကြောင်းဒီမိုကရေစီရဲ့တကြွလှုပ်ရှားသူများကွန်ရက်အဖွဲ့ဝင်ကိုမြတ်ကျော်ကအခုလိုပြောပါတယ်
။ဒါတော့ကျွန်တော်တို့ရှေ့ပိုင်းခံရလို့တယ်တောင်ပိုင်းခံရလို့တယ်အခုနောက်ပိုင်းခံရလို့တယ်ဗျ။အဲအဲ့ဒါကဘလို့ဖြစ်လဲဆိုတော့မိုးတဲ့ရေထဲမှာကျွန်တော်ပြည်သူအစ်စ်ကပြတဲ့ဆန္ဒဗျ။ကျွန်တော်တို့အခန်းအနေထဲမှာအေယာကွန်းနေနဲ့အဲ့လိုမျိုးပေါ့ခန်းခန်းနာနာပြောနေတာမဟုတ်ဘူးလေ။မိုးတဲ့ရေထဲမှာတကယ်ကျွန်တော်တို့ပြည်သူဆန္ဒအစ်စ်တွေကိုပြနေတယ်လွတ်တော်နဲ့အစိုးရပေါ့ပြည်သူဒီမိုကရေစီအစိုးရလို့ပြောတဲ့အစိုးရတွေပြည်သူလွတ်တော်ပြည်သူအတန်လွတ်တော်တန်လို့ပြောတဲ့လူတွေပေါ့ဘလောက်ထိမိုးရဲရေတွေကပြည်သူဆန္ဒကိုလေးစားမလဲသူတို့နားထောင်မလဲပေါ့ဒါတွေကျွန်တော်သူတို့အပေါ်ကိုကျွန်တော်တို့ဒါဟိုဘလောက်ပြင်ပေးနိုင်မလဲဆိုတဲ့ပုံစံမှာ
ပြင်ဆင်ဖို့တောင်းဆိုတဲ့အထက်မှာပုံမှန်59ခါကြီးပုံမှန်59စာလုံးဒါတွေကိုအဓိကထားထည့်သွင်းထားတာဖြစ်ပေမဲ့အခုလိုတောင်းဆိုမှုဟာ2015မှာဒေါ်အောင်ဆန်းစုကြည်သမ္မတဖြစ်ရေးတခုတည်းကိုပဲရည်ရွယ်တာမဟုတ်ဘူးလို့ကွန်ရက်အဖွဲ့ဝင်တွေကပြောကြပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးစစ်အာဏာရှင်စနစ်မှလွတ်မြောက်ရေးတိုင်းရင်းသားတန်းတူညီမျှမှုရရှိစေရေးဒီမိုကရေစီရရှိစေရေးစာဝတ်နေရေးပြည်လည်ရေးစတဲ့အချက်၅ချက်ကို UTP တောင်းဆိုတာလို့ဆိုပါတယ်သူတို့တောင်းဆိုတဲ့အချက်၅ချက်နဲ့ပတ်သက်လို့ကွန်ရက်အဖွဲ့ဝင်ကိုသူရင်ကအခုလိုပြောပါတယ
်ဒီမိုကရေစီတက်ကြလှုပ်ရှားမှုကကွန်ရက်ဆိုလို့ရှိရင်ကျွန်တော်မူပေါင်းချတာတာရှိပါတယ်အဲ့မူပေါင်းက2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာတိုင်းရင်းသားအားလုံးပါဝင်တဲ့ဟိုတိုင်းသားအားလုံးကိုအကျိုးပြုတဲ့အခြေခံဥပဒေဖြစ်လာဖို့ကိုကျွန်တော်တို့ရည်ရွယ်တာကိုရည်ရွယ်တဲ့အချက်မှာပါကျွန်တော်တို့အောက်ပါမှာကျွန်တော်တို့ဒီတန်းတူညီမျှမှုတွေလွတ်လပ်မှုတွေတရားမျှတမှုတွေပေါ်မှာခြေခံပြီးတော့ဟိုဖွဲ့စည်းပုံအခြေခံဥပဒေပြင်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာကျွန်တော်တို့လွတ်လပ်မှုတရားမျှတမှုတွေရနိုင်တယ်တန်းတူညီမျှမှုတွေရနိုင်မယ်လို့မြင်ပါတယ်
လန်လျှောက်ဆန္ဒထုတ်ဖို့အပြီးဘိုးစိမ်မှန်ကွင်းမှာပုံမှန်436ပြင်ဆင်ရေးဒီမိုကရေစီရရှိရေးနဲ့ပတ်သက်တဲ့သချင်းတွေကိုပန်းရယ်လန်ဂီတာအဖွဲ့ကဖျော်ဖြေခဲ့ပြီးတော့88ငင်းချင်းရင်းနဲ့ပွင့်လင်းလူအဖွဲ့စီကကိုမင်းစီယာစာရေးဆရာမမဲငွေဦးတို့က2008ဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်တဲ့အကြောင်းတွေကိုဟောပြောခဲ့တယ်လို့သိရပါတယ်ရှင်